ဆေးရုံချုပ်ရေးကောင်စီကအေပီလာတလတာအပြစ်ခတ်ရစဲကြောင်ပညာထားပေမဲ့ကေအန်ယူကရင်မျိုးသားအစည်းအရုံးတက်တည်နဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါမနေ့ကနဲ့တနေ့ကတော့ကေအန်ယူတက်မှာတင်းနဲ့တက်မှာ၆နေနေတယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့ညတော့ကတိုက်ပွဲအခြေအနေကတော့ကေအန်ယူတက်မှာ၆ဒုပရာယာခရိုင်ဆက်ဆံရေးရုံးတာဝန်ကဖတိုးစောအက်ဒဝတ်ကအခုလိုပြောပြပါတယ်
ဝင်ရေးဝင်ရေးနဲ့ဂျူးအောင်ပါနဲ့ပါလေအဲ့မှာမအောင်ကြည့်ရမှာမန်ကျောင်းကြည့်ရမှာဘုရင်ပြတာပေါ့အတိုက်ပွဲကြည့်တယ်ဟုတ်ကဲ့ကမ္မချောက်ဘုရင်ပြောဟိုဒီပေါ့ရန်သူကငါရောက်ဘုရင်ကြောက်တော့ပေါ့ဒီတန်းတဲ့ကိုပြစ်ကြတော့ဒါနဲ့သူတို့နောက်အောင်တော့မှာဒီတော့နောက်အောင်တော့မှာဒါနဲ့ကြားရောရန်ကြားရန်သူကတော့ ငါဥကြရောပေါ့ကျွန်တော်ကတော့မောင်းကြဦးအဲ့မတက်ွယ်မရှိတော့ရှာပြီပြီးတော့အဲ့မတက်ွယ်ပြီးတော့သူရှောင်းရမ်းရှောက်ပြီးတော့အဲ့မှာအရာကတူဆက်ကျစီနဲ့အဲ့မှာရှိတော့တယ်ကျွန်တော်ရှောင်းရမ်းလိုက်ကြည့်တော့ဆက်လမ်းမှာဆက်ကျတော့လူလက်သူပြစ်လိုက်ရမှာဟုတ်ရရှိတော့မှာ
ကျန်ယူတက်မှာတည်ထိန်ထုတ်ထားတဲ့ဘီလင်းမျိုးနယ်ထဲမှာတော့တနင်္လာနေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းကရင်လူခွင့်ရေးအုပ်စုကိအာဂျီကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါဗျာ။ရှင်လို့ရှိရင်တက်မှာတည်မှာလည်းစကြောမှာဒီတိုက်ပွဲတွေများလာပြီပေါ့နော်ဒီဟိုကလေတက်မှာတည်ကထုံခရိုင်ပေါ့နော်ဒီဘီလင်းမျိုးနယ်မှာပြစ်တာကကြတော့ဒီကျန်နေနေဒီစစ်ကောင်စီကြားကားတွေ
ောက်တရားရည်နဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒာစုကပြောပြပါတယ်
။အထူးသဖြင့်ဒီဖာပုကမမောင်တို့တက်ကနေလေလူထုတွေကကြတော့ဟိုပေါ့အကြောက်တရားနဲ့နေရတာပေါ့
မြန်မာဆေးအုပ်ချုပ်ရေးကောင်စီတက်တွေနဲ့လက်ရှိမှာ KNU တက်မှာ1တက်မှာ3တက်မှာ5တက်မှာ6နေမျိုးတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်လူထုနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေကျနေတာကြောင့်အရက်သားတွေဟာအိုးအိမ်ဆုံးခွာပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ် KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA တိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်း AFP သတင်းဌာနကိုပြောခဲ့ပါတယ် KNU ကတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ထားသလိုဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွင်းတာကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ကရင်ပြည်နယ်အတွင်းတချို့ဒေသတွေမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုလည်း KNU တပ်ဖွဲ့တွေကလုံခြုံရေးယူလိုက်ပါပေးတာတွေလည်းရှိခဲ့ပါတယ်ရှင်။